ဒီတွေးခေါ်လေ့လာရတာထိတ်တန့်ကောင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လွတ်တဲ့အရင်မြစ်တွေရရှိတဲ့အတွက်တက္ကသိုလ်တို့အကန့်ဆန့်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်တွေအပေါ်မှာနိုင်ငံရေးထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့သုံးသပ်သူတို့ကမြင်ကြပါတယ်။ပညာရေးနဲ့လုံးဝမဆိုင်ပါဘူး။နိုင်ငံရေးထိန်းချုပ်ဖို့အထူးကျင့်တာဖြစ်တယ်လို့ကယ်လီဖိုးနီးယား Riverside တက္ကသိုလ်ကတရားရေးရာကျွမ်းကျင်သူတရီလင့်က VA ကိုပြောပါတယ်။တယုံကြီးတယုံဟန်ခစ်သစ်ဆိုရှယ်လစ်ဝါရစီကျင်းပင်အတွေ့ခေါ်ဆိုတာကိုပါတီရဲ့နိုင်ငံမူဝါရအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ကျင်းမြောက်ပါတီမီလာကတခဲနဲ့မဲ့ပစ်ခဲ့ကြတာပါစီကျင်းပင်ကသူ့ရဲ့အတွေ့ခေါ်ကို၃နာရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေကုန်းနဲ့ချမှတ်တော့ပါတယ်ဒီလိုရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုပ်ချီးမြင့်တင်လိုက်တာဖြစ်ပြီးဩစီတုံးရဲ့အတွေ့ခေါ်လိုပဲစီရဲ့အတွေ့ခေါ်ကိုလည်းလေ့လာသိယူရမယ်အဆင်ပြေဖြစ်လာခဲ့တာပါချက်ချင်းလိုပဲဘေဂျင်းရိုမန်တက်တို့ကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိတ်တန့်ပညာရှင်တွေရဲ့သုတေသနအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီဖွဲ့ဟာစီအတွေ့ခေါ်ကိုတနိုင်ငံလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘေဂျင်းနိုင်ငံသတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက္ကသိုလ်ပေါင်း20ကလည်းအလားတူသုတေသနဌာနတွေဖွဲ့စည်းတတ်ကြပါတယ်သို့တော်လည်းစီရဲ့အတွေ့ခေါ်ဟာမော်စီတုံးအတွေ့ခေါ်လူရေးသားထားပြီးတမန်ကြောင်းနဲ့ချီပြီးရှိလာကြတာမဟုတ်တဲ့အတွက်ဘာသာရအနေနဲ့လေ့လာရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရတဲ့ဒီအတွေ့ခေါ်ကိုအရင်ဆုံးရှင်းပြနိုင်တဲ့ဌာနဖြစ်ရတဲ့တက္ကသိုလ်ကအကြံဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမခဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီကျင်းဖင်တွေ့ခေါ်ရဲ့အဓိကကြောရိုးမှန်တိုင်းကဘာလဲဆိုတော့ကိုအဒီဗေဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်ရဲ့ပြန်ဆိုင်မှုတွေရှိမှာဖြစ်ပါတယ်။လူမှုကြရေးပန်းဆောင်အောင်လုပ်တာ၊လူမှုစုပေါင်းပါဝင်အောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလုပ်စင်မှာ
ပါတီပေါ်မှာဆစ်ဆာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ရိုးမှာဒေါန်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းတင်ကြပေးမှာဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြံခိုင်းနိုင်မယ်လို့လည်းပမခဇူရဆိုပါတယ
်။ဩဇာအနာရှိတဲ့ကောင်းဆောင်ကြောက်ရှိတာရင်တော့လူတွေကမှားမှာကိုစိုးရိမ်လာကြပါတယ်။ဒါကြောင့်ရှီချင်းဖင်အတွေ့ခေါ်တွေရှုထောင့်မှကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲအိုးဆိုရေးစနစ်မှန်ရလားဆက်တဲ့ပြင်စဉ်းစားသုံးသပ်လာကြပါလိမ့်မယ်
။ဒါပေမဲ့ TNMN အရေးခင်မှာတက်ကြွပါလိမ့်မယ်သူဟူဟာကိုက်စီကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။ရုပ်နိုင်ငံဆီချင်းပင်ရဲ့အာနာစင်အုတ်ချုပ်ရေးနဲ့တခြားနိုင်ငံတွေဆွမ်းမဖို့အထုတ်ပြီးလမ်းမကိုလိုက်နေရလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက်ကူတွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းတဲ့တရားဖြစ်တဲ့ဘာမှမထူဘူးလို့ဆိုရဆက်ပြောပါရစေ။ဒါပေမဲ့ဆီအတွေ့ခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါရစေ။တေးပီယာတီတာလို့ခေါ်ရမယ်စီနာဝေဘိုအင်တာနက်စာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကိုက်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ်မတ်စ်ဝါရဲ့သဘောတဘာဝကိုခင်းနေအညီအစစ်မြစ်လိုက်တာဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို brain wash လုပ်တာလူတွေကိုအုပ်နောက်ထပ်ရိုက်သွင်းတာမျိုးအလုပ်သမားတွေကလက်ခံနိုင်မှမဟုတ်ဘူးလို့လည်းဆိုပါတယ်ဒီကြီးမှရှိနေတဲ့ college ကျောင်းသားတချို့ကတော့ဒါဟာ brain wash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခုခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မိကုံမျိုးကိုကျွန်တော်မိကုံရှိပါတယ်လို့ဆိုပါတယ
်ကျွန်တော်တို့ကပုဂ္ဂိုလ်ရလောက်ခွင့်ပုဂ္ဂိုလ်ရယူဆောက်ကိုဆွံ့လွှတ်ချင်ကြပါတယ်တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆောက်တွေကိုလက်ခံကြပါတယ်ကျွန်တော်ရဲ့လက်ရှိနိုင်ငံကြီးတည်ယူရမှာလက်ရှိနိုင်ငံကြီးရမူဝါဒတွေအကြောင်းသင်ရပါတယ်တိုင်းပြည်ရဲ့မူဝါဒတွေကိုပိုတိဖို့လိုအပ်ပါတယ်ဒါလိုအပ်ချက်ပါအချိန်ကြီးမဟုတ်ပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတရားကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းနေမယ်။ဒါဟာအတင်းအဆောင်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြဖို့ငင်းဆန်နေပါလိမ့်ခင်ဗျာ